Welcome to the Voice of America in Burmese.
Mingla ba shin. VOA American ta ye 2019 khu ni November la 25 ye tanin la ni nya bai season 2 go American Pi Rang Su myo ro Washington DC ga ni dai yai thau lin ni ba bi. Line to meter 192532 line meter 190 ro ne tu VOA ye Facebook sa myan na VOA Burmese News ga ni pi lo le atan myin chain ne de bi ni na sin nai ma le shin. ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်မော်မှာဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီရေလိုလားသူတွေဘက်ကအပြတ်အသတ်အနိုင်ရခဲ့ကြပါတယ်ဆေးရဆွေးမှုကျူးလွန်တဲ့အမေရိကန်ရေတပ် Navy SEAL တပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့ကမ်ရာထရမ့်ကြားဝင်ခဲ့ပြီးတဲ့နောက်မှာရေတပ်ဝင်ကြီးကိုကာကွယ်ရေးဝင်ကြီးကယာလူကနေနှုတ်ထွက်ခိုင်းလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ရမယ့်သတင်းလှတွေထဲမှာတော့ကုတာချင်းကြီးရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစစ်ဆေးမဲ့စစ်တရားရုံးချုပ်နဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးဌာနတွေ့ရမှုကအခုလိုရှင်းပြထားပါတယ်
။ကျွန်တော်တို့မှာစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တို့တိုင်းစစ်တရားရုံးပြီးရင်တပ်ပြီးစစ်တရားရုံးဒီကြီးစစ်တရားရုံးချုပ
်ဒီသတင်းနဲ့အတူရခိုင်ဒေသဖွံ့ဖြိုးရေးအနေနဲ့နော်ဝေနိုင်ငံကကရင်900ဆန်းစေးရုံတည်တဆောက်ဆောက်လွှတ်လူတန်းတဲ့ဖွံ့ဖြိုးရေးခန္ဓာမြန်မာနိုင်ငံမှာအမျိုးသမီးတွေအကြမ်းဖက်ခံရမှုတစ်နှစ်ထက်တစ်နှစ်တိုးလာနေတာကိုဥပဒေပြဋ္ဌာန်းပေးရေးအစိုးရဘက်ကပြက်ကွက်ကြောင်းအမျိုးသမီးအဖွဲ့တစ်ခုကထောက်ပြတာနဲ့အတူဆန်းရှင်းရေးလုပ်သားတွေရဲ့လုပ်ငန်းခွင်ကျန်းမာရေးအန္တရာယ်ဆိုးရွားနေတဲ့အကြောင်းနိုင်ငံတကာသတင်းမှာတပုတ်ကိုလည်းနှာစင်ကြရပါမယ်ရှင်။ဒုတိယပိုင်းမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်အောင်သတင်းလွှာစားတဲ့သတင်းပတ်ဆင်ကဏ္ဍတွေနှာစင်နိုင်ကြပါတယ်။ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင
်။ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူအတိုက်ခံကိုယ်စားလှယ်တွေ60ရာခိုင်နှုန်းအနိုင်ရခဲ့ကြပါတယ်။ခရိုင်ကောင်စီ18နေရာရွေးကောက်တာမှာ18နေရာကတရုတ်ပြည်မှာကြီးအစိုးရကိုမလိုလားသူတွေအနိုင်ရခဲ့ကြတာပါ။ဟောင်ကောင်ပြည်သူတွေကသူတို့ဆန္ဒကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့ဒီမိုကရေစီရဲ့လှုပ်ရှားမှုကောင်ဆောင်ဂျော့ရှူအဝန်းကပြောကြားခဲ့ပါတယ်။ပြည်သူတွေရဲ့သဘောထားကိုအစိုးရအနေနဲ့သဘောထားအမြင်ကျကျနဲ့နားထောင်သွားမယ်လို့အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။တရုတ်အစိုးရပြောခွင့်ရသူကတော့တရုတ်ရဲ့တနိုင်ငံစနစ်နှစ်ခုမှုကိုဆက်လက်ကျင့်သုံးမဲ့တစ်ချိန်တည်းမှာအချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုတရုတ်အစိုးရကကာကွယ်ဆောင်ရွက်သွားမယ့်အကြောင်းနဲ့ဟောင်ကောင်ဟာတရုတ်ပိုင်ဖြစ်တာကြောင့်ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးဖြစ်ကြောင်းဒီကနေ့ပြောကြားသွားပါတယ်။ဟောင်ကောင်ဆန္ဒပြသူတွေကိုဥပဒေနဲ့ကင်တွယ်နေတဲ့ဟောင်ကောင်အုပ်ချုပ်ရေးအဖွဲ့နဲ့ရဲတပ်ဖွဲ့အပေါ်တရုတ်အစိုးရကထောက်ခံတယ်လို့လည်းပြောကြားပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာမျှော်လင့်ထားတာထက်ကိုကျော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကနိုင်ရခဲ့တာပါ။ခရိုင်ကောင်စီဝင်တွေအနေနဲ့စီမင်းသားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးပိုင်းအပေါ်လွှမ်းမိုးမှုတိတိကျကျမရှိပါဘူး။ဒါပေမဲ့အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကဓာတ်ရိုက်ရွေးချယ်ပိုင်ခွင့်မရှိတဲ့ဟောင်ကောင်မှာပြည်သူတွေကသူတို့ဓာတ်ရိုက်ရွေးချယ်နိုင်တဲ့ခရိုင်ကောင်စီဝင်တွေကိုပြက်ပြက်သားသားရွေးချယ်ခဲ့ကြတာဖြစ်ပါတယ်။တရုတ်အစိုးရလက်အောက်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပိုပိုပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးတော့ဆန္ဒပြနေကြတာဂျွန်လာရဲကဖြစ်ပါတယ်ရှင်။
ဒီကမှာစစ်ရာဇဝမှုကျွလွန်တယ်လို့ဆွဆွဲခံထားရတဲ့ Navy SEAL တပ်ဖွဲ့ဝင်တဦးကိစ္စကိုကင်တွယ်ခဲ့ဖို့နဲ့ပတ်သက်ပြီး American စစ်တပ်ကရေတပ်ဝန်ကြီး Richard Spencer ယာရူးကနှုတ်ထွက်ပါလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာအခုလိုတိုက်တွန်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူ Jonathan Hoffman ကပြောပါတယ်။2019ခုနှစ်အီရတ်မှာအမေရိကန်စစ်တပ်ဖြန့်ကျက်ချရာတုံး Navy SEAL တပ်ဖွဲ့ဝင်တူဖြစ်တဲ့ Edward Gallagher ဟာစစ်ရာဇဝမှုကျူးလွန်တယ်လို့ဆွဆွဲခံခဲ့ရပါတယ်။သူဟာပြင်းထန်တဲ့ဆွဲချက်အတော်များများကနေလွတ်မြောက်ခဲ့ပေမဲ့လို့ဆယ်ကျော်တဲ့ IS သွေးကြွတူရုပ်အလောင်းနဲ့အတူဟန်ပြတပ်ပုံရိုက်ခဲ့တာမှာတော့အပြစ်ရှိကြောင်းတွေ့ခဲ့ပါတယ်။အဲဒီနောက်သူ့ကိုယာဒူးချရာခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကကြားဝင်ပြီးသူ့ကိုပြစ်ဒဏ်ကလူငင်းငွင့်ပေးကာယာဒူးနဲ့လစာပြန်လည်ခံစားစီခဲ့ပါတယ်။Edward Gallagher ကိုပြီးခဲ့တဲ့စစ်ဘက်စုတစိုက်ကိုပြန်ရုပ်သိမ်းသင့်မသင့်ရေဇက်ကပြန်လည်သုံးသပ်ဖို့လှုပ်လာတဲ့အခါမှာလဲသမရကကြားဝင်ဖို့စူးစမ်းလာပြန်ပါတယ်။ဒီနေရာမှာတော့အင်ဗျူတော်ဘက်ကဒီကိစ္စမှာဝင်မပါရင် Edward Gallagher ကိုတာဝန်ကနေအငြင်းစားယူခွင့်ပေးမယ်လို့ရေဇက်ဝန်ကြီး Spencer ကအင်ဗျူတော်ကိုတီးတန့်ဆက်သွယ်အပေးယူလို့ညှိနှိုင်းခဲ့တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီလိုရကြောက်ရေဒတ်ဝန်ကြီးစပန်ဆာပေါ်ယုံကြည်မှုမရှိတော့တာကြောင့်တာဝန်ကနေအနားယူဖို့ညွှန်ကြားထားတယ်လို့ကာကွယ်ရေးဝန်ကြီးစပန်အက်စပါကပြောပါတယ်
American Damra about the Aswathe Mithin Sonsan and Aulot Dodiyai Gomadi Ga, Emburo Ajambi Haan, Don Megan Gu Laiyao Trashu Bu, Ubri Jangani Sinkho Thari Amu Gu, Pidangzu Diyadu Jidiyo Ga Dikini Songpia Ma Pshibare, Natang Sachao Yuga Bwai Ma, Russia Winstrap Hedde Gaysa Sonsan Bu Longdi Re Niya Ma, Damra Ga, Diyasin Yi Gu, Nao Shat Lasura Sonsan Bu Udre, Don Megan Gu, Gomadi Ga Mula Runga Sinkho Gera Ba, A Kuchini Maro Tuya Trashu Muha Pura Yejini Re Lu Diyai Gomadi Ga Diyayong Gu Dimbya Baare, ဒီစီခရိုင်တရားရုံးတရားသူကြီးကဆုံးဖြတ်ချက်ကိုဒီကနေ့တနင်္လာနေ့မကုန်ခင်မှာထုတ်ပြန်မယ်လို့ပြောကြားထားပါတယ်။လွှတ်တော်ကော်မတီတွေကလာရောက်ထွက်ဆိုဖို့စင်ခေါ်ထားတာကိုမသိကြိုးကြုံပြုထားသူတမရော့ထရမ့်အစိုးရအဖွဲ့ဝင်တော်တော်များများထဲမှာဒေါ်မဂန်လက်တယောက်ပါပါတယ်။အစိုးရတာဝန်ရှိသူတွေတွားရောက်ထွက်ဆိုကြမလို့ဘူးလို့အင်ဂျီရောကလည်းပြောနေပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုအမျို ောင်လွှတ်တော်ထောက်လှမ်ရေးကော်မတီဝင်ထိပ်တန်း Republican အမတ် Devin Nunes ဟာဩစတြီးယားနိုင်ငံ Vienna မြို့ကိုသွားပြီးတော့ဒုသမ္မတဟောင်း Joe Biden သားနဲ့သက်ဆိုင်နေတဲ့အချက်အလက်တွေကိုယူကရိန်းအစိုးရအရာရှိဟောင်းတယောက်စီကရယူခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်သမ္မတထရန့်ကိုတရားစွဲခြင်းမတင်စုံစမ်းနေတဲ့ကော်မတီဝင်တယောက်ဖြစ်သူ Nunes ကအခုလိုတွေးဆမှုနဲ့ပတ်သက်လို့ထုတ်ဖော်အတည်ပြုခြင်းမရှိတာကြောင့်ဒီကိစ္စကအငင်းပွားစရာဖြစ်နေတာပါတကယ်လို့သတင်းတွေအတိုင်းမှတ်နေဆိုရင် Nunes ကိုကျင်းဝက်ပိုင်းဆိုင်ရာစုံစမ်းမှုလုပ်မယ်လို့ဒီမိုကရက်အမတ်တွေကပြောကြားထားပါတယ
်ပါလက်စတိုင်းတွေကိုဖိနှိပ်ဆက်ဆံခဲ့တာနဲ့ပတ်သက်ပြီး Israel ကိုစီးပွားရေးအရာ Base Debate မှောက်မဲ့လုပ်ရက်ကိုထောက်ခံအားပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ထိတ်တန်းတာဝန်ရှိသူတို့ကို Israel အစိုးရကပြင်းထန်ပေးလိုက်ပါတယ် HRW အဖွဲ့ရဲ့ Israel နဲ့ Palestine နိုင်ငံဆိုင်ရာဒါရိုက်တာ Omar Shaka ကိုတနင်္လာဒီကနေ့မှာတိုင်းပြည်ကထွက်ခွာသွားဖို့ဆိုတဲ့ Israel အစိုးရရဲ့အမိန့်ကိုတရားရုံးချုပ်ကအတည်ပြုခဲ့တာပါ Israel ကိုဝိုင်းတပိတ်မှောက်ဖို့ထောက်ခံအားပေးတဲ့အခြားသူတွေကိုလည်း Israel ကတိုင်းပြည်ထဲအဝင်မခံဘဲငင်းဆိုခဲ့တဲ့အထက်မှာကုလသမဂ္ဂသံတမန်တွေလည်းပါဝင်ပြီးဣသရေလနိုင်ငံတဲ့ရောက်ပြီးကမှနှင်ထုတ်တဲ့လောက်ရကတော့ဒါပရမအဆုံးပဲဖြစ်ပါတယ်။လူအခွင့်အရေးထောက်ခံအားပေးနေသူတွေပေါ်နေတယ်ညာဟုအစိုးရကအခုလိုစော်ကားတဲ့လောက်ရကိုတရားဝင်ဖြစ်အောင်လို့တရားရုံးကလုပ်ပေးခဲ့တာဖြစ်ပြီးဒီလိုအန္တရာယ်ရှိတဲ့လောက်ရကအခြားသူတွေပေါ်မှာပါရိုက်ခတ်လာစေမှာဖြစ်တယ်လို့ရှာကားကပြောပါတယ်။တပိတ်မောက်တာနဲ့ပတ်သက်လို့ HRW အဖွဲ့ကတရားဝင်ပတ်သက်တာမျိုးမရှိသလိုသူအနေနဲ့လည်း HRW ကိုကိုးစားပြုဝေဖန်ခဲ့တာမျိုးမရှိဘူးလို့ရှာကားကညင်းဆိုထားပါတယ်။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကျင်းပနေပါတယ်တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးစည်းဝေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်အာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားတို့ကြားဆွေးနွေးပွဲဆက်ဆံရေးအနှစ်30ကြာခိုင်မြဲနေတာနဲ့12နှစ်သက်တမ်းရှိပြီဖြစ်တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုဟာနှစ်ဖက်လူမှုအတိုင်းဝိုင်းကြားချစ်ကြည်ရင်းနှီးမှုပြတာတဲ့တပ်တွေဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါရယ်နှစ်ဖက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်တဲ့ CEO ထိပ်သီးစည်းဝေးပွဲမှာသမ္မတမွန်ဂျေအင်းကအခုလိုမိန့်ခွန်းပြောကြားသွားခဲ့တာပါ။အာဆီယံနဲ့တောင်ကိုရီးယားဟာတိုးတက်ရလမ်းကိုအတူသွားနေကြတဲ့လူမှုအတိုင်းဝိုင်းကြီးတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါရယ်။တောင်ကိုရီးယားနဲ့အာဆီယံကြားရင်ကျေးမှုပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးလှုပ်ရှားဖို့အတွက်ကိုလည်းရင်ကျေးမှုဆိုင်ရာဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတကတိုက်တွန်းသွားခဲ့ပါရယ်။ရင်ကျေးမှုအမှုပညာကဏ္ဍဟာတိုးတက်ဖို့အလားအလာအများဆုံးကဏ္ဍဖြစ်တယ်လို့သမ္မတမွန်ဂျေအင်းကပြောပါရယ်။နှစ်ရက်ကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲတွေကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်ကြားမှာနှစ်နိုင်ငံကိစ္စတီးခြားတွေးဆမယ်လို့လည်းမျှော်လင့်ရပါတယ်။ဘူဆန်နိုင်ငံသားဖာတာတက္ကသိုလ်မှာတော့အကြောင်းသူအကြောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ဒီကနေ့တွေးဆပါတယ်။ပေါ်ထုံးနေကြရင်လည်းကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေးဆဖို့အစီအစဉ်ရှိပါတယ်ရှင်
။ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှနာဝထရရဲ့သားဖြစ်သူကိုတရားမဝင်ဘဏ်ချင်းငွေကိစ္စနဲ့ပတ်သက်ပြီးငွေကြေးခွာခြားမှုနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ထိုင်းတရားရုံးကတရားသေးလွှတ်ပေးလိုက်ပါတယ်။အသက်39နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့သားဖြစ်သူပသွန်တက်ရှနာဝထရဟာသူ့ဖခင်ဝန်ကြီးချုပ်ဖြစ်နေချိန်2003-2004ခုနှစ်တွေအတွင်းနိုင်ငံပိုင်ခွန်ထိုင်းဘဏ်ကနေ အိမ်ချမ်းမြေကုမ္ပဏီတစ်ခုကိုချင်းဝေဒေါ်လာတန်း300ကျော်ထုတ်ချိတဲ့ကိစ္စမှာပါဝင်ပတ်သက်တဲ့ဆိုပြီးအဂိလိုက်စားမှုနဲ့တရားစွဲဆိုခံနာရတာပါ။ပထမထက်ကတော့အိမ်ချမ်းမြေကုမ္ပဏီပိုင်ရှင်စီကသူလက်ခံရရှိခဲ့တဲ့ချက်လက်မှတ်ကသူစီးပွားရေးလုပ်ငန်းတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ပြောထားပါတယ်။အခုတော့ပထမထက်မှာအပြစ်မရှိကြောင်းထင်ရှားတဲ့အတွက်ဗဟိုတရားရုံးကဒီလိုအပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးလိုက်တာပါ။ဒီမှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ကိုဒီနှစ်ထဲမှာပဲထိုင်းတရားရုံးကပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့ပါတယ်။
အခုနှစ်ပိုင်းနှစ်တွင်အကျန်းဖက်ဝါဒကြောင့်တည်ဆုံးသူအရေးအတွက်တည်တည်တသာကြဆင်းသွားခဲ့ပေမဲ့ကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးကိုအကျန်းဖက်အဖွဲ့အစည်းတွေကအဓိကချိန်ချောက်နေသေးပဲလို့အကျန်းဖက်မှုဆိုင်ရာနောက်ဆုံးထွက်လာတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အကျန်းဖက်ဝါဒလုံရကြောင့်တည်ဆုံးသူအရေးအတွက်ဟာ2018ခုနှစ်မှာ၄နှစ်ဇက်တိုက်အဖြစ်ကြဆင်းခဲ့တယ်လို့ Institute for Economics and Peace ကထုတ်ပြန်တဲ့အကျန်းဖက်ဝါဒဆိုင်ရာ2019အညွှန်းကိန်းမှာဖော်ပြထားပါတယ်။အကျံဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကြောင့်တည်ဆုံးသူအများဆုံးက2014ခုနှစ်ဖြစ်ပါတယ်။အဲ့ဒီထဲကဆိုရင်တော့2018မှာတည်ဆုံးသူဟာ52ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပဋိပက္ခတွေအစိုးရတွေကိုယ်တိုင်ထိတ်လန့်ကြောက်ရွံ့အောင်လုပ်နေတာတွေကအကျံဖက်ဝါဒဖြစ်စေတဲ့အဓိကအကြောင်းတွေဖြစ်တယ်လို့လေးလာတွေ့ရှိတဲ့အကြောင်း IEP ရဲ့အမှုဆောင်ဥက္ကဋ္ဌကပြောပါရတယ်။2018ခုနှစ်အတွင်းအကျံဖက်မှုနဲ့ဆက်နွယ်တဲ့တည်ဆုံးမှုက65ရာခိုင်နှုန်းကပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာဖြစ်နေတယ်လို့လည်းသူကပြောပါရတယ်။2018ခုနှစ်အတွင်းမှာအကျန်းဖက်အသက်ခံရသူတွေနည်းသွားတာနဲ့အတူတည်ဆုံးသူ85ရာခိုင်နှုန်းကျဆင်းသွားတယ်လို့အစီရင်ခံစာမှာဖော်ပြပါရယ်အထူးသဖြင့်ဒီအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS စစ်သွေးကြောတွေအခိုင်အမာခြေကုပ်ယူခဲ့တဲ့မြို့တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် IS တွေလက်ချက်ကြောင့်တည်ဆုံးသူတိတိတတ်တတ်ကျဆင်းသွားခဲ့တာပါအဲ့ဒီနှစ်နိုင်ငံမှာ IS တိုက်ခိုက်ရေးသမားအရေအတွက်ကလည်း2014ခုနှစ်က9000ကျော်ရှိခဲ့ပြီးမြဲအခု18000ကျော်ပဲရှိတော့တယ်လို့IEP ရဲ့အစီရင်ခံစာမှာခန့်မှန်းပါတယ် IS စစ်သွေးကြွအရေးအတွက်တိတိတတ်တတ်ကြာဆင်းသွားပေမဲ့ IS အဖွဲ့အနေနဲ့အကျန်းဖက်ဝါဒအခြေခံတိုက်ခိုက်မှုတွေကိုလုံနိုင်စွာရှိနေတော့မယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ
်တနင်္လာနေ့ညပိုင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတော့ပါရှင်အခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာဆူလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရထားတဲ့အထောက်ထားတွေအရမနေ့ဖန်မှာအကျဉ်းစစ်တရားရုံးချုပ်ကရုံးတိုင်စစ်ဆေးသွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တေဒဏ်အထိချမှတ်နိုင်ကြောင်းလည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဂူတာပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတမ်ရော်ဒရီမန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေ့ရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်္ဂါနေ့မှစတင်သွားမှဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ပုံမှန်ထားတဲ့အချိန်မှာပဲဒီမှာပြည်မှုကျူးလွန်တယ်လို့ဆိုတော့ကျွန်တော်တို့ဒါကနဦးနေနဲ့ပြည်မှုကျူးလွန်တယ်လို့ကျွန်တော်တို့ဒီစစ်ဆေးချက်တွေအရတို့ကလေးဦးတွေ့ရှိတယ်လို့ပြည်မှုကျေးဇူးတော်ကလေးဦးတွေ့ရှိတယ်လို့အစင်းစစ်တရားရုံးချုပ်နဲ့ရုံးထိုင်စစ်ဆေးတော်မှာဖြစ်ပါတယ်။လက်ရှိအစစ်ဆေးမှာဖြစ်ပါတယ်
။ဒီမှုကိုဘူးတိတော်မျိုးနဲ့နေမြေကန်တက်မှာစစ်ဆေးသွားမှာဖြစ်ပါတယ်။အကျဉ်းစစ်တရားရုံးကပြည်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတယ်ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဘုံမှုချုပ်ဇော်မင်းထွန်းကပြောပါတယ်
။ကျွန်တော်တို့မှာကစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးချုပ်ခုခွဲပြီးတဲ့အကျဉ်းစစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တို့တန်းစစ်တရားရုံးဒီတပ်င်းစစ်တရားရုံးဒီကျင်းစစ်တရားရုံးချုပ်ဒီသမားရီဒီကုတ်မာရှယ်ကတော့ကျွန်တော်တို့ဥက္ကဋ္ဌအပေါင်းသုံးနဲ့လုံးထပ်ပြီးဖြစ်ပါခဲ့တယ်။အဲသူကလည်းကျွန်တော်တို့ငကက်တရားရုံးနေတဲ့ပုံစံပြီးပါရောဒီမှာဆွဆွဲခံရသည့်ဘက်ကနေပြောကြဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်။ဟိုဘက်ကဆွဆွဲတဲ့လူကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်လို့ဖြစ်စီရဖြစ်ပါတယ်။ဒီရအခုအနာဂတ်ဟောသူတို့ကဒီအရင်ဆုံးဖတ်မှတ်နိုင်တဲ့ဒီကအတော့ပေးတာအတိအချမှတ်နိုင်တဲ့ဒီကတော့ဖြစ်ပ
ါရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ပေါ်ပြောဆိုတာမရှိသေးပါဘူး
ဒီလိုစစ်တရားရုံးကစစ်ဆင်းမဲ့အပေါ်မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုတုံ့တက်ပါတယ်ဒီလိုမြေပြင်းမှာဒါပြစ်ပက်ခဖြစ်တဲ့ဆိုရင်ဝေးရဆူဂျိုးတွေဆိုတာရှိတတ်တယ်ဗျာအဲ့အဲ့ဒါတွေကိုလက်ဆန့်အပြီးမှပြုပြီးတော့ဘလောက်နိုင်ငံကြီးဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြင်းမှုကျူးလွန်မှုကိုအကာအကွယ ayang kau lama ni pun. Kalau dulu lengan ni, buat video terus mama lebih aku luar dia lu jalan sama dia.
Kudaian muka, cemerlang, dudia jeng, kandui lara amu cipar. Netang terus si kuni, evila duingaro, mandom yone, Indian jiwa ma, Islam badawan seugu, tapi kere amu gu, cemerlang sungsan sisi, puega sisi birenno, yasine, cahsi di kuna ugu, cemerlang tu baby, lu jane tangan sene cama kebu bare. Dilo cama birenno, cemerlang kagui usi joye amaya, tangan teni mabiemi, pianlo bilai deapo, nengan dagaga, webinar le si gebare.
ก็มั่วจับจับตาเราไปเช่นเสียงเมื่อเดือนหนึ่งปีบักขามีเรื่องจงจุนยาร์เลยยังคันจีเนเรมาเดต้าพูนพิวย์เอ็ดเวนนอร์เวย์นั่งยาบาวย์นั่งยาตะชูกะกุญยีรีปีนิวาร์เลยแค่เครื่องชีนิบิเมอาลังซูซูซีจีเนลลงในเมสุยินเดต้าพูนพิวย์เอ็ดเวนตัวเต็มมือยาลามเอลูยังคันวันจีจูกะเลปโยวาร์เลยดีเทนเปียสงกราฟิวย์ดีเทนต์กุตันนั่งยาดีเทนเปียปูทาวาร์เลยเช่น
ท่านจีนสุดยอดที่ตัวเสี่ยงจีมาที่นี่มันเป็นการเสี่ยงที่ตัวเสี่ยงลิชาสังคมเล็กๆว่าเลยอันนี้เนี่ยน้องวันนั้นตัวอย่างกูมีเนี่ยเสี่ยงจีเป็นมาสาวนักชาลุนาสามาเลยแต่ในการจัดเสี่ยงนั้นส่งเงินนี่เราสิบาทเลยที่นี่เราจะเสี่ยงได้ตัวเสี่ยงสังคมเวมาร์อ่ะแต่ท่านจีนเนี่ยนั่งเงินลุงมึงยี่สิบเจ็ดปุ่มตัวลาบอ่ะอารมณ์ซีซีลงสิบเจ็ดวันที่ท่านจีนวันจีชอบกูยี่ปุ่มก็จะตัวว่าเลย
ตอนนี้ก็จะทำในงานยังไงยิ่งเชื่อเนี่ยลุงมึงยังสบายใจมาเลยจะมาเลยปีนี้ยังรักจ้าที่เช็คโควิดโรคโรคเดิมโควิดยังนั่งสั่งจ้ายาสีดำอะไรเราจะรู้ยุ่งที่บ้านเลยแต่ยังไม่รู้ที่นี่เดียวกันนั่นเลยดาวที่พบพบเนี่ยที่สั่งพบเนี่ยอารมณ์อะไรเนี่ยเลยเลยจะไม่รู้อารมณ์ที่นี่ยังในสิ่งที่โลโลเนี่ยที่เช็คโควิดโรคโรคเดิมโควิดเนี่ยยังไม่รู้
อันนี้เราเอาไปพูดยาสีเอาไว้มุดกุญแจสังเกตุจากบ้านเราเองนี่ก็ชัวร์นูด้าชินสานาคุณยิ้มสัญญาพูดสื่อเรื่องบ้านเองนั่นก็งานนี้ใครจะเรียนลงงานเด็กสังเกตยามาตัวยาพูดสื่อเรื่องนี้ก็การที่เนี่ยสังเกตเนี่ยก็แต่ใครจะเรียนสัญญาจะเป็นความจริงเนี่ยจะพิจารณาจะพิจารณาเลยอันนี้จะพิจารณาทวีนับนั่นก็สักคนคงเนี่ยจะเต็มที่เราเองนั่นก็สุดยอดคุณยิ้มสื่อเรื่องยี่สิบสี่มันก็ลงงานดูว่ายี่สิบสี่อะไรพิจารณา
ที่เดือดเสียงด้วยน้องวันนั้นสุยาเย่กุญยินเดือดเสียงอยู่ที่เป็นมาสาวนักชาลุนาสามาเลยแต่ละการจะเสียงนี้ราชบีอินคุยยงเป็นสาวลงเชียงลงงานจีนวันแทนนักชาลุงเชียงอินยาเสียงลงกุลเลสเลนลงสองตัวมาลุกที่อาวาเลยที่เดือดเสียงยิ่งมาแต่ในที่เป็นเนื้อด้วยดุนยาที่บ้านดุนยาเรียบยาลากระจังคงจะเชียงลุนาสองตัวพูนเลยลายจ้าจังแก้มาเห็นสังชามุลีปูบีรอลงสองในมาที่เดือดเลยที่เดือดเสียงเอาจีกาตัววาเลย
ก็ต้องนั่งจับจ้าตัวเราไว้เช่นยามานั่งงานด้วยอเมริกาไม่รู้จะแพ็กขยะมือหาตันนิดตันนิดดูแลในบีที่เช่นนี้ก็กลัวเป็นไหนไม่อุบลีจะทำบุสุยาเป็กกับเจ้ากันนี่เลยลูกอเมริกาไม่เห็นสุชาติดูเรื่องวิบันทับยาวเลยจ้าเบียนจับผ้าดูเรื่องมาเตรียมยาตาจ้าอุบลีจะเอายาเยี่ยยูจิงมาขยะเว่ปีจังงาเกลือเนี่ยเบียนจุลงขยะเลยอเมริกาไม่รู้ก็เปลี่ยนเลยยามมือเราเรียกอเมริกาไม่รู้เพราะว่าลงจมูกอันนี้ก็อเมริกาไม่มีอภัยจมยามานั่งงานก็เ
မြန်မာအမျိုးသမီးတွေအကြမ်းဖက်ခံရမှုဟာစစ်မှတ်ဖြစ်ပွားနေတဲ့ပြည်ပခံနေရာတွေမှာဒါမကပဲဥပဒေစိုးမိုးမှုရှိတဲ့မြို့ဝနေရာတွေအထိဖြစ်နေတယ်လို့အမျိုးသမီးများအပေါ်စံဖတ်မှုတားဆီးရေးနိုင်ငံတကာနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ပြောဆိုခဲ့တာပါလက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေအကြမ်းဖက်ခံရဆုံးဟာအိမ်တွင်းအကြမ်းဖက်မှုဖြစ်ပြီးတချို့အမျိုးသမ let Julon near Richielu. Mutamina put Jomimanang and got Tweetweet to no say say up your worry.
Tomorrow, a mutamedia, the Nangalo Chojimisway, a Tampa Kayare, Sicily, Miare, Miare at the Epiloche, let two account here for Mutia, Zayin, you saw him who got them machine, or no? So at a Jamu tomorrow. The neat happened me, a popo, be a jump and movie, a music media canyon, I don't know, a Sibuetama, the Muatai Wema, the Joseph Le Muisiwa,
ပေါကားတဲ့ဒေတာမှာဆိုလဲမူးကျွားအတိုင်းဝိုင်းမှာအဲ့လိုမျိုးပေါ့နော်ဆိုတော့သူဒေတာနဲ့သူဒေတာနဲ့တော့ဒီလိုမျိုးနီးမျိုးစုံနဲ့တော့အကျံဖက်ခံရတာတွေရှိတယ်ပေါ့နော်အဓိကဒီမှာ highlight လုပ်ချင်တာကတော့လင်ပိုက်ဆိုင်ရာကျန်ဖက်မှုနဲ့ဒီအင်္ဂလိပ်အကျံဖက်မှုကတော့ပိုပိုပြီးတော့များလာတွေ့ရတယ်ပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကောက်ယူထားတဲ့အကျံဖက်မှုမှတ် ောက်ကဥပဒေအရအေးအေးယူခြင်းမရှိတာအေးအေးယူခံရတာမှလည်းထိုက်တဲ့နဲ့ပြစ်ဒဏ်မပေးနိုင်မဲ့ကင်းလွတ်ခွင့်နေရနေတာတွေရှိတယ်လို့ဆိုပါတယ်ကျူးလွန်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးသူငယ်များစွာထိခိုက်ဒဏ်ရာရပြီးအသက်ပေါင်းများစွာဆုံးရှုံးခဲ့ရတာတွေလည်းရှိတယ်လို့သူကပြောပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပေါ်လိမ်မိုင်းစော်ကားတာအပါအဝင်အတန်းဖတ်မှုအမျိုးမျိုးဟာအစိုးရထုတ်ပြန်ထားတဲ့ရာဇဝတ်မှုကိန်းဂဏန်းတွေအရတိုးလာတာကြောင့်ဒီအခြေအနေကိုဥပဒေအရကာကွယ်ပေးဖို့လိုအပ်နေတယ်လို့နော်ဆဲဆဲကပြောပါတယ
် Survivor တွေပဲဒီပေါ် Victor တွေပဲဒီသူတို့ဘဝပြန်လဲထူထောင်နိုင်ဖို့သူတို့ဘဝပြန်လဲပြီးတော့ဟိုပါပေါ့ရက်တည်နိုင်ဖို့ရှင်းတမ်းနိုင်ဖို့အတွက်ကဒါအစိုးရရဲ့အဓိကတောင်းဝန်တရားဖြစ်တယ်ပေါ့နော်တကယ်ပဲဒိမှုကိုရေဆိုင်နေရတဲ့ကလေးတွေဆိုရင်တစ်စစ်တစ်စင်ပေါ့နော်အချက်သိခံရောဘယ်လိုပြောမလဲဘဝချစ်တံဖို့အတွက်ကောဒီလူတွေကြားမှာခွဲခြားဆက်ဆံမှုမရှိဖို့အတွက်ကောဒါအစိုးရတွေကတကယ်အရေးကြီးတဲ့အခန့်ကဏ္ဍကိုထပ်ပြီးစဉ်းစားပြီးတော့လုံဆောင်ရမယ်ဟာဖြစ်တယ်စီမံကိန်းပဲဖြစ်ဖြစ်ပေါ့နော်တကယ် priority ထားပြီးတော့လုံဆောင်ရမယ်ဟာဖြစ်တယ်ဘယ်နော်
အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လီကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုကာကွယ်ပေးဖို့ဥပဒေပြုရေးပိုင်းရောတရားရေးပိုင်းမှာပါအားအနေချက်တွေရှိရဲလို့ထောက်ပြသွားပါတယ်
ဒီကတော့အစိုးရတောင်းဝန်ရှိတဲ့သူတွေရဲ့လှုပ်ဆောင်မှုဥဆောင်မှုကအရင်ကဆက်ပြီးတော့လှုပ်ဖို့လိုနေအောင်မြင်ရပါတယ်သူတပင်းတော့မြို့သမီးများပေါ်အကြမ်းဖက်မှုပွားပြောက်ရေးအတွက်ဥပဒေကိုတကယ်ကောင်းမွန်တဲ့ဥပဒေတွေကိုထိတိယယောက်အမြန်ဆုံးပြဋ္ဌာန်းပေးဖို့လိုတယ်ဒီဥပဒေချမ်းတစ်ခုလည်းကျွန်တော်တို့ရေးဆွဲနေတာသာပြီးဒါပေမဲ့အခုချိန်ထိမပြဋ္ဌာန်းနိုင်သေးတဲ့အတွက်ဒီမှာပို့ပြီးတော့အားနည်းချက်တွေဖြစ်နေပြီးတော့နိုင်ငံတော်ကိုယ်တိုင်ကဒီအမျိုးသမီးတို့ကမှကာကွယ်ပေးဖို့ကြက်ကွက်နေတယ်လို့ဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီအတွက်ပို့ပြီးတော့ကျွန်တော်တို့တော့ပါစင်မကောင်းစရာဖြစ်တယ်ဒါပေမဲ့အဲ့လိုကပြဿနာဖြစ်လာလို့တိုင်ကြားမယ်အရေးယူဖို့အတွက်တိုင်ကြားမယ်ဆောင်ရွက်မယ်ဆိုပြီးမဲ့လေဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုသဘောထားမှုကအင်တန်မှပေါ်ပြပြနိုင်တယ်လို့ပြောလို့ရတယ်။ရဲရှင်းနေတရားရုံးဇမ္မာရေးဌာနဒါတွေရဲ့ဆောင်ရွက်ပေးမှုတွေကဒီထက်ပိုပြီးတော့တိတိယောက်လှုပ်ဆောင်မှုလုပ်နေတယ်လို့လည်းကျွန်မတော့မြင်ပါတယ
်။ပြိပခဒေတာတွေမှာတက်မလို့အရာရှိတွေအစိုးရအာဏာရှိသူတွေနဲ့လုံခြုံရေးအမှုဒဏ်တွေကအမျိုးသမီးတွေအပေါ်ဆိုးဝါးတဲ့အကြမ်းဖက်မှုရာဇဝတ်မှုများကိုကျူးလွန်နေတာတွေပေါ်ထုတ်အရေးယူဖို့ကိုလည်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့လှုပ်တဲ့အခမ်းအနားမှာတိုက်တွန်းတောင်းဆိုသွားပါတယ်။အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုကနေပပျောက်ယွံနေအောင်နိုင်ငံတကာအကူအညီတွေရယူပြီးအသိပညာပေးတာတွေနဲ့အကြမ်းဖက်ခံရသူတွေကိုကူညီလှုပ်ဆောင်ပေးသွားမယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုထားပါတယ်ရှင်။
မနက်ငါဟာလူမျိုးတုံးတုတ်တင်မှုဒါစီရေးငင်းတကားသဘောတူညီချက်ကိုချုပ်ဖောက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆက်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်။လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့ဒေါင်ဆန်းစုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာ threshing တွေဘယ်လိုယူဆပါလဲ။မြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရရီကိုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်စီစဉ်မှာတုံသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒက်ဒီလိုက်စီစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့် production ကိုကြည့်လို့ပါလိမ့်မယ
်။ဒီလိုအမေရိကန်တိုင်းကထုတ်လွှင့်ပေးနေတဲ့ diary လေးလိုင်းစနစ်ကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါည diary လေးလိုင်းစနစ်ကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။
အခုတော့ဒီနိုင်ငံတော်ဝန်တန်ရှင်းရေးလုပ်သမားတွေရဲ့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါလိမ့်ရှင်ဖွင့်ပြောစဲနိုင်ငံတွေကတန်ပေါင်းများစွာသောတန်ရှင်းရေးလုပ်သားတွေဟာကျန်းမာရေးနဲ့အသက်အန္တရာယ်ဆွေးနွေးရတဲ့အခြေအနေအောက်မှာအလုပ်လုပ်နေကြရတယ်လို့ကမ္ဘာကုလသမဂ္ဂ
အေဂျင်စီတွေကပြုစုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ILO, WHO, Water Aid နဲ့ကမ္ဘာဗန်ဒူပူးတွဲပြီးတော့မှဒီအစီရင်ခံစာကိုပြုစုခဲ့ကြတာဖြစ်ပါတယ်။ဒီဆက်လိုင်းဂျနီဗာကနေပေးပို့ထားတဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြပေးပါရှင်။အခြားလူတွေမလို့ကျင်တဲ့အညစ်အကြေးနဲ့အမှိုက်လိုက်သိတဲ့အလုံမျိုးလုတ်ကင်နေသူတွေကိုလူအဖွဲ့အစည်းတွေမှာအနေဆုံးအဆင့်အဖြစ်သတ်မှတ်တတ်ကြပြီး ကလာမကအဖွဲ့ရဲ့ဒီအစီရင်ခံစာဟာလူကုန်ဒိတ်ခါကင်းမဲ့စွာနဲ့ဒီအလို့သမားတွေမဖြစ်မနေလုံနေရတာကိုလူတွေပိုသိလာစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်ဒီတန်ရှင်ရေးလူသားတွေကိုဘေးကင်းလုံခြုံရေးတင်တန်းပေးမထားသလိုမိန်းလာနဲ့ဆက်ယုံကဆွန့်ပစ်လိုက်တဲ့အငြိအကျေးတွေကိုတင်းစီတဲ့အခါမှာလဲသူတို့အကာအကွယ်ရစေမဲ့လက်အိတ်လူပေးထားတာမျိုးမရှိဘူးလို့ဆိုပါတယ်ပြည်သူတွေရဲ
Sanitation workers are the people who work in jobs such as cleaning toilets, emptying pits and septic tanks, cleaning
sewage. မြောက်ရင်းတို့မြောင်းတို့စတာတွေကိုတန်ရှင်းရဲ့လုပ်နေရသူတွေပါအမိုက်ဆိုတော့ကမီးရှို့ရမယ်ဟာပြန်သုံးရမယ်ဟာဆိုပြီးအသေးစားစနစ်တကျခွဲလို့လုပ်ပါတယ်ဒါပေမဲ့ဒီတန်ရှင်းရဲ့လူသားတွေကဘာအကာအကွယ်ဘာကူရစားဗလားမှာမပါပဲလူအညစ်အကြေးကိုသူတို့လည်းနဲ့တိုက်ရိုက်ထိတွေ့လောက်ကင်နေရတဲ့အတွက်ယောဂမျိုးစုံနဲ့ကျန်းမာရေးအန်ဒရယ်တွေရင်ဆိုင်နေရပါတယ်တန်ရှင်းရဲ့လုပ်ကိုလုပ်ရင်
တွေပါကူးဆက်ခံရတယ်လို့ဆိုပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေကတန်ရှင်းရေးလူသားတွေဟာပြန်ကြစီးပွားရေးကဏ္ဍအတွက်အငြိအကျေးတွေကိုအကြီးအကျယ်ရှင်းလင်းနေရပြီးနှိမ့်ချဆက်ဆံခံရတာလူမှုရေးအကာအကွယ်မဲ့ပြီးမဆိုစလောက်လို့အားကနဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်လို့အစိုးရခန်းစားပြည်စုသူတွေကထောက်ပြပါတယ်။ဒါကြောင့်အစိုးရတွေကဒီလိုအမှားမျိုးကိုပြုပြင်ကြဖို့နဲ့တန်ရှင်းရေးလူသားတွေရဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်လာအောင်ဥပဒေပြဋ္ဌာန်းပေးဖို့လူသားတွေရဲ့စံမာရီနဲ့ဘေးကင်းရေးအတွက်အကာအကွယ်တွေပေးဖို့အစိုးရတွေကိုဒီအစိုးရခံစားကတိုက်တွန်းထားပါတယ်။အန္တရာယ်ရှိတဲ့အမှိုက်တွေကင်တွေရမှာဘေးကင်းဖို့အတွက်တန်ရှင်းရေးလူသားတွေလိုအပ်မဲ့အသုံးဆောင်တဲ့လေ့ကျင့်ပညာပေးရေးအစီအစဉ်တွေကိုပါလှုပ်ဆောင်ပေးဖို့ကိုလည်းပြောဆိုထားပါတယ်ခင်ဗျာ။
ယူရင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒီရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြမတခွင်စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှနဲ့တက်တန်ရံသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည10:00နာရီထိဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာမြန်မာနိုင်ငံဘက်ကကြက်သွန်တွေဘင်္ဂလားဒေ့ရှ်ဘက်တင်ပို့နေတဲ့ဈေးကွက်အခြေအနေဘယ်လိုရှိပါသလဲဆိုတာ
ဘင်္ဂလားဒေ့ရှ်ဆိုတာကနည်းနည်းဈေးကိုထိလိုက်တဲ့သဘောပါသူကြီးကပို့မယ်ဆက်ဆံကအိန္ဒိယကပို့မယ်အဲ့ဒီလိုပို့တာဖြစ်ဆိုတာကြောက်ရေးချတာမဟုတ်ပြင်းနဲ့ဒီမှာလေးဆွာကရေးတည်လို့မရ
ဘူးမောင်တော်နေဆက်ကုံတဲ့အသေးဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပြီးဘလော့ဂါတွေပြောသမျှနဲ့တက်တက်အောင်သတင်းတော်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာပြည်ထဲမှာဝါသနာရအချိုးအစားကျတဲ့ပုံစံငယ်တွေဖန်တီးလာကြပါတယ်စကေးမော်ဒယ်လို့ခေါ်တဲ့အချိုးကျပုံစံငယ်ဆိုတာဘာလဲဘလို့တိဆောက်ကြသလဲမြန်မာနိုင်ငံမှာဘလို့တိုးတက်ဖို့လိုသလဲဆိုတာမြင့်မခသတင်းအေဂျင်စီကမတ်ကေတရီကတင်ပြထားပါတယ်ရှင်
စကင်မော်ဒယ်လို့ခေါ်ပါတယ်။အပြင်လောကမှာရှိတဲ့ဂါ၊လေရင်၊တင်မော်အဆောက်အဦစတာတွေကိုမှန်ကန်တဲ့အတိုင်းအတာနဲ့အချိုးအစားကိုက်နေတဲ့ပုံစံတွေတစ်ခုအဖြစ်အလှထားပြီးကြားကြည့်ရှုလို့ရအောင်တိစောက်ထားတာဖြစ်ပါတယ်။စကင်မော်ဒယ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ Kit လို့ခေါ်တဲ့အကြမ်းတဲ့အစိတ်အပိုင်းတွေကိုပဲတစားစီထုတ်လုပ်ပြီးစကင်မော်ဒယ်တိစောက်ရတာကိုဝါသနာပါတဲ့သူတွေကအဲ့ဒီအစိတ်အပိုင်းတွေကိုပေါက်ဆက်ပြီးအလားပြတ်ထားလို့ရတဲ့အချိုးတဲ့ပုံစံတွေတစ်ခုဖြစ်လာတဲ့အထိအစင်မောင်းများစွာဆက်လက်လုပ်ဆောင်ရတာပါ။ဗဟန်းမျိုးနယ်မှာနေတဲ့ဥကြော်တင်းအောင်ကတော့တင်မောသားဘွားကနေအနားယူထားသူဖြစ်ပါတယ်။စကေးမော်ဒယ်တွေတိဆောက်ရတာကိုငယ်စဉ်ကလေးကဝါသနာပါသူတယောက်ဖြစ်တာမို့အလောက်ကနေအနားယူလိုက်ချိန်မှာလဲကို့ဝါသနာကိုဆက်လက်လုပ်ဆောင်ရင်းဖြတ်တန်းနေတာပါ။အ
ဲရှင်းနေသားကိုနေသားလောက်မှတခါရန်ကုန်လာတော့အမေကစပစ်ဖားလေးစည်းဝယ်ပေးတယ်။အဲ့ဒါလဲဒီလိုပဲကိုယ့်အကူinstruction ကြည့်ပြီးစင်တာဝစပြီးတော့ဒုံးစားနဲ့အော်တော့အကုန်လုံးဟိုပြဲဒီပြဲပေါ့အဲ့လိုဖြစ်တော့ဖြစ်တယ်ဒါမဲ့ဒီမြန်ယုံလုံးတော့ပေါ်လာတာအဲ့ရကနေစပြီးစိတ်ဝင်စားတယ်နောက်ပိုင်းကျတော့ဘယ်လိုခေါ်မလဲရန်ကုန်ရောက်လာတာ73နှစ်လောက်ကျတော့ရန်ကုန်မှာအဲ့ဒီတုန်းကအရင်ဟိုတော့ကကြံနေတာတွေပေါ့ဟိုပြည်သူပိုင်သိန်းလက်ကြံနေဟိုဖန်ဆိုးရပြည်သူကုန်တိုက်ဆိုရှိအဲ့ဒီမှာတခါတလေရတယ်နောက်ပိုင်းကျတော့စကော့သေးလေအနောက်ဖက်တန်းမှာရောင်းတယ်တင်မောတစည်းဆို7ကျ4မြန်ဆိုအဲ့ဒီ 148k ဆိုရင်6ကျအဲ့ဒါလေးတွေကျွန်တော်ဝယ်ထားတယ်အဲ့ဒါရှိတယ်နောက်ကျတော့တင်မောဆလိုက်သွားတော့ဥမာရောက်တဲ့နေရာမှာအဲ့လိုပဲဒီဟာတွေတွေ့ဝယ်နောက်ပိုင်းကျတော့အင်တာနက်တွေပေါ်လာတော့ရောက်တဲ့မြို့အင်တာနက်နဲ့ကြည့်လိုက်တာအိုက်ဆိုင်ဘယ်မှာလဲအဲ့ဒီဝယ်ပြေးတာအဲ့ဒီဟာတွေကိုစုဆောင်းတာပေါ့လောလောဆယ်တော့ကျွန်တော်လှုပ်ထားပြီးသား290ရှိတယ်မလို့ရသေးတာလဲ200နီးပါးလောက်တော့ရှိတယ်အဲ့လိုပေါ့ငငယ်တဲ့အဲ့ဒီဝါသနာကိုဆွဲသွားတာမှာခုတည်းကြီးပဲခုဒီလုံနိုင်တဲ့အချိန်ကြီးတော့လုံမှာပေါ့အဲ့လိုရည်ရထားတယ်လေ
စကင်းမော်ဒယ်တိဆောက်ရတာကိုဝါသနာပါတဲ့သူစုပေါင်းပြီးတော့လေမြန်မာမော်ဒယ်လာအလိုင်းရဲ့ဆိုတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ထားပြီးသူတို့တိဆောက်ထားတဲ့လက်ရာတွေကိုပြပတဲ့ပြပွဲတစ်ခုကိုနိုဝင်ဘာ16ရက်ကမြန်မာမျိုးမှာပြုလုပ်ခဲ့ပါတယ
်ကျွန်တော်တို့ဒီ military စစ်ဖက်နဲ့ပတ်သက်တဲ့စစ်လေရင်စစ်သွင်းမော်တန်ကာပုံစံငယ်လေးတွေကိုဝါသနာရကိုယ်တိုင်ဆောက်လုပ်ပြီးတော့ကျွန်တော်တစုတူကြီးတဲ့စုစည်းပြီးတော့ပြတာတဲ့ဝယ်လေးဖြစ်ပါတယ်ဒီ MMA စပြီးတော့ဒီထောင်ထဲနှစ်ခရဲကကျွန်တော်တို့ဟိုပုံမှန် gathering အငယ်စားလေးတွေပဲကျွန်တော်လုပ်ဖြစ်ရနေပြီးတော့2008ခုနှစ်ကနေစပြီးတော့ကျွန်တော်တို့ကဒီ gathering နေမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီပြပွဲအသွင်ပေါ့နော်ပြပွဲအသွင်ကျွန်တော်တို့နည်းနည်းကြေကြေပြင်းပြင်းလေးလုပ်ချင်တဲ့ကြည့်ရဲ့အချက်ကြောင့်ကျွန်တော်တို့ဒီ organizer တွေ admin တွေစုစည်းပြီးတော့ဒီလိုပွဲမျိုးကျင်းပပြသွားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့ခေတ်ကာလအခြေအနေကြောင့်နိုင်ငံခြားကစတေမော်ရယ်ပစ္စည်းတွေကိုအလွယ်တကူဝယ်ယူလို့မရခဲ့တဲ့အခြေအနေရှိခဲ့ပေမဲ့နိုင်ငံတကာမှာတော့စတေမော်ရယ်တွေနဲ့ပတ်သက်လို့ပြပွဲတွေ၊ကြံပွဲတွေကိုကြီးကြီးခမ်းနားစွာပြုလုပ်လာခဲ့တာနှစ်အတော်ကြာခဲ့ပြီဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပတဲ့ကြံပွဲကိုလေးရင်ပုံစံငယ်တွေနှစ်နှစ်ဆက်တိုက်တွားရောက်ရှင်ပြိုင်ခဲ့ရမှာစေတသိက်နဲ့ငွေတသိက်စုတွေရရှိခဲ့တဲ့ကိုတန်းဆောင်ဝင်အနေနဲ့စတေမော်ရယ်နဲ့ပတ်သက်တဲ့ဒုက္ခစားချက်ကိုခုလိုပြောပါတယ်။
အနာယူတဲ့အချိန်ပေါ့နော်အားလက်ချိန်မှာလည်းကျွန်တော်ဆောက်လုပ်ခြင်းဖြစ်ပါတယ်နေ့ကိုပြန်မြအချိန်3နာရီနဲ့4နာရီလောက်အချိန်ရပါတယ်အဲ့အချိန်တွေမှာကျွန်တော်ပြပြချင်းဆောက်လုပ်သွားတာဖြစ်ပါတယ်အဓိကတော့ဝါသနာပါတဲ့ဟာလုံးနေရစိတ်ရဲ့စိတ်ပန်းဖြေစရာတစ်ခုပေါ့စိတ်ထွက်ပေါက်တစ်ခု stress တွေရော့တာပေါ့ကျွန်တော်ဒါကတော့ကျွန်တော်ရဲ့ခံစားချက်ပေါ့နော်အဲ့လိုမျိုးသဘောနဲ့ကျွန်တော်ဆောက်ဖြစ်နေတာဖြစ်ပါတယ်ကျွန်တော်လေးရင်တစ်စည်းလုံးမပြီးသွားသေးတဲ့အောင်စိတ်ပိုင်းလေးတစ်ခုဖန်တီးပြီးသွားတဲ့အခါဟောဒါငါလှုပ်ထားတာလေးကိုကတော့ပြန်ကြည့်ပြီးတော့စိတ်ကြည်လူရတာပေါ့ကွယ်
စကေးမော်ရယ်တခုတည်ဆောက်ဖို့အတွက်အကူကရိယာပစ္စည်းတွေအများအများလိုအပ်မှာဖြစ်ပြီးတည်ဆောက်တဲ့သူရဲ့ကြွေးကျင်မှုနဲ့ဖန်တီးနိုင်စွမ်းပုံမှုတည်လို့လက်ရသေးတက်လှပမှုတွေအသေးစိတ်ကြမ်းနာမှုတွေကွဲပြားသွားမှာဖြစ်ပါတယ်။ပလတ်စတစ်အစိပ်ပိုင်းတွေကိုတွဲဆက်ပြီးလို့ဆေးမောက်ဆေးချေတာတွေလုံဆောင်တဲ့နေရာမှာတကယ့်အပြင်ကအတိုင်းလက်ရှိအသုံးပြုနေစေရာသီဥတုတန်နဲ့ထိတွေ့ထားတဲ့ပုံစံတဘာဝကြအောင်ဖန်တီးနိုင်ဖို့ကလည်းအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအလုပ်ကိုဝါသနာပါတဲ့ရိုင်းလုံဆောင်လို့ရပေမဲ့လေးလာမှုအားကောင်းဖို့တော့လူရဲလို့စကေးမော်ရယ်လို့တိဆောက်တာနှစ်20ကျော်လောက်ရှိပြီဖြစ်တဲ့ကိုထွန်းနေမြောင်ကအကြံပြုပါတယ်
။အဓိကတော့ကျွန်တော်ကတော့ဒီစကေးမော်ဒယ်နဲ့ပတ်သက်ပြီးတော့မှာပေါ့နော်ကျွန်တော်ပြောချင်တဲ့ဟာတော့ပါတယ်အဓိကတော့ကြော်ရှင်မှုပဲပေါ့ဟိုကိုစောက်တာကောင်းမှညံ့မှတော့ဘလောက်ကဘာစံချိန်မီမှရေမဟုတ်ပါဘူးကိုကဒီဟာလေးကိုလှုပ်တယ်ဒါလေးနဲ့ပတ်သက်ပြီး enjoy ဖြစ်တယ်ဆိုလို့ရှိရင်ပျော်တယ်ပေါ့ဗျာဒါစိတ်ချမ်းသာတယ်ကို hobby တစ်ခုစီးမျောရတယ်လှုပ်ရတယ်ဆိုလို့ရှိရင်ဒါဒီဒါမှန်ကန်တဲ့လမ်းလို့ကျွန်တော်တော့သတ်မှတ်ပါကောင်းစရာတော်စရာလည်းမလို့သူများနဲ့လည်းရှင်းစရာမလို့ကို hobby ကိုကိုယ့်လောက်ရမယ်ကိုယ့်ကို enjoy ဖြစ်ရမယ်ဒါဆိုလို့ရှိရင်ဒါလောကမှန်ကန်တဲ့လမ်းတစ်ခုလို့ကျွန်တော်တော့မြင်ပါတယ်ဆိုလို့ပေါ့နော်လူတိုင်းဖြစ်လို့ရတယ်ဆိုတော့ကျွန်တော်ရဲရဲဝင်ပြောရဲတယ်အဲဘာတက်ဖို့လို့လဲဆိုတော့လေကိုလေးလာရင်လေးလာသလိုပေါ့နော်ဒီအိမ်လေးတွေစောက်ထားတာမျိုးစောက်နိုင်ဖို့ဆိုဒီအိမ်တစ်ခုရဲ့စောက်နိုင်တဲ့စောက်ထားတဲ့အခြေခံပုံစံပါ냐ဒါတွေလေးလာရမယ်စသည်ဖြင့်ပေါ့နော်ဒီတန်ကားတွေပါတွေစောက်မယ်ဆိုလို့ရှိရင်ဒီတန်တွေရဲ့တော့အလုံးလုံးတဲ့ပုံဘလို့မျိုးချိန်ရတော့အလုံးလုံးတဲ့ဒီချိန်ရတော့ရာဘာနဲ့လောက်တာလားဒါမှမဟုတ်တန်နဲ့အပြင်မှာလောက်တာလားစသည်ဖြင့်လိုမျိုးပေါ့လက်မျိုးလေးလာရင်လေးလာနိုင်တဲ့လောက်ကိုလေးလာသမျှဟာအကုန်လုံးကထည့်သုံးလို့ရတယ်အသုံးဝင်တယ်အဲခက်ခဲလားဆိုတော့မခက်ခဲပါဘူးဒါကိုစိတ်ချမ်းသာတယ်ကြောရှင်တယ်ဆိုတာ hobby တစ်ခုလုပ်ရတဲ့ဟာရဲ့ဒါအနှစ်သာရပဲပေါ့ကျွန်တော်ဒီလိုသတ်မှတ်ပါအဲ့တော့ဖြစ်နိုင်မှလုပ်လို့ရပါတယ်ဒီတိုင်း
စကေးမော်ရယ်တိစားဖို့အတွက်ငွေကုန်ကြေးကျရှိနေတယ်လူငယ်တွေအနေနဲ့လောင်းကစားနဲ့မွေးရည်စေးဝါးတွေထက်လက်မှုပညာနဲ့ဆိုင်တဲ့ဝါဒနာကိုစိတ်ဝင်စားနေခြင်းကတောင်းကျိုးတွေရရှိနိုင်တယ်လို့ပြောကြပါတယ်ကျမကြည်တူပါမြင့်မခတဲ့အေဂျင်စီကနေဗီဒီယိုတွေကိုပေးပို့လိုက်တာပ
ါမြင့်မခတဲ့အေဂျင်စီကတက်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်နားဆင်ခဲ့ကြရတာပါအခုစီးပွားရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထက်စားသောက်ကုန်တွေကတမျိုးဖြစ်တဲ့ကြက်သွန်နီးပြက်လက်ပြီးဈေးတက်သွားတာကြောင့်ရခိုင်နယ်စပ်မှာကြက်သွန်နီးတင်ပို့တာအလုပ်ဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကကြက်သွန်နီးဈေးကိုထိန်းထားတာကြောင့်အခုမှမြန်မာဘက်ကကြက်သွန်နီးတင်ပို့သူတွေအကျိုးမြတ်သိပ်မများပေမဲ့နောက်ပိုင်းမှာဈေးတက်လာနိုင်တယ်လို့နယ်စပ်ကုန်သွယ်တွေကသုံးသပ်ကြပါတယ်မောင်တော်နယ်စပ်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကတင်ပြထားပါတယ်ရှင်
ဒီပြည်နယ်ဒီတပတ်ပြမှာတော့နည်းနည်းလေးဈေးဈေးမှာဈေးကျပါတယ်ဈေးကျတယ်ဆိုတာကစင်္ဂလာပြည်ဆိုတာကနည်းနည်းဈေးကိုထိလိုက်တဲ့သဘောပါအဓိကကဥဒါကဟိုသူတို့ကပို့မယ်ပါကအိန္ဒိယကပို့မယ်အဲ့ဒီလိုအဲ့ဒီပို့တာထက်ဆိုတာကြောက်ဈေးကျတာမဟုတ်ပြည်နယ်အဓိကစင်္ဂလာပြည်ဆိုတာကဈေးတင်ပြီးတော့မရောင်းပါဘူးဒီဈေးတိုင်းပြန်ရောင်းမယ်အဲ့ဒီကန့်သတ်မှုတွေရှိတဲ့အတွက်ဒီကြတော့လာတာဒါနဲ့ကျွန်တော်ပြောတဲ့အမြင်နဲ့ပြောမယ်ဆိုရင်တော့ဒီကျဲလာမယ်လို့ကျွန်တော်ထင်တာပ
ါဘင်္ဂလားဒေ့ရှ်ဘက်ကကြက်သွန်ဈေးတက်တာဟာဗမာတောင်သူတွေအတွက်ကြက်သွန်ဈေးပိုရတဲ့အခြေအနေမျိုးရောဖြစ်လာပါသလားဆရာ
ဖြစ်လာပါတယ်ပိုရတဲ့အနေသာဖြစ်လာပါတယ်အဲဒါတယ်အဲဒါကိုမျောမှန်းပြီးမှနောက်နေ့ကြက်သွန်ကိုတူးပြီးတော့စိုက်မယ်ဆိုတာမျိုးတော့ဒီငါဒီဈေးပေါ်ကဒီလိုပြန်ချရပါ
သူလိုတဲ့သဘောကအခုဘင်္ဂလားဒေ့ရှ်ကကြက်သွန်ကြီးဈေးတက်တယ်ဆိုတာကအခြေ ဒီလိုဆိုလိုပါတလားရှင်ဆရာ
နောက်တစ်ခုကဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေဟိုအဝင်ကန့်သတ်ထားတယ်လို့ပြောပါတယ်အဲ့ဒီအခြေအနေကရောဆရာဗမာကုန်သည်တွေမြန်မာဘက်ကကုန်သည်တွေဟိုဘက်ကိုသွားလို့ရပါပြီလားဆရာမရပါဟုတ်ကဲ့မရပါဆယ်လေးတွေတော်လို့ရတာပါအဲ့ဒါလေးတစ်ချက်နိုင်ငံကုန်သည်မှာတော်တော်လေးအခက်အခဲဖြစ်ပါတယ်အဲ့တော့အခုကျက်တုံပို့တော့ရဟိုဆရာတို့ဘယ်လိုပုံစံမျိုးပို့နေရပါသလဲပစ္စည်းပဲပို့လို ဟုတ်ကဲ့ထိခိုက်မှုကတော့ရှိတာပေါ့နော်သူကဟိုရောင်းလိုအဝေလိုအားနေပဲဆင်ပါပါလေဆိုတော့ကအတင်းချလိုမှမရဘူးအခုလေပြင်လာကအဲ့ဒီအတင်းချဖို့ကြိုးစားတယ်ဒါနဲ့ဝေလိုအားကများနေတယ်အဲ့ဒီအတွက်ကြောင့်ဘုကုပင်းလာနေမှာဈေးချတော့တဲ့ကိစ္စနဲ့တော်တော်ပြီးတော့
ဒီကတော့ကုန်ပြီးစီပါအရင်ကြီးမထိခိုက်ပါဘူးဘုံမှန်လေးတော့ရောက်နေရတယ်အကျဲတော့လာမျိုးတော့မရှိပါမြန်မာဘက်မှာရောချက်တွန်ကဟိုလုံလုံတင်ပို့လို့ရတဲ့ဒီလုံလုံလောက်လောက်ရှိပါသလားမြန်မာဘက်မှာရောဈေးတက်သွားပါသလားရှင်ဟိုကျွန်တော်တို့ကဒီဘက်မှာတော့နည်းနည်းဟိုအစောဆုံးကတော့ဟိုဈေးတက်တော့နည်းနည်းလေးလူမှုကွန်ရက်တွေမှာတော့ရေးကြတာပေါ့ဈေးတက်တယ်ဒါနဲ့အခုပြန်ဈေးတက်တော့ပြီပေါ့ ဒီကြတော့ဥမာမော်တော်ဈေးပေါ်ကိုပြောမယ်ဒီကျွန်တော်က၃000နဲ့ချိရရှိတယ်အခု၃000ကိုဆင်းတော့တယ်ဥမာတင်္ဂလာတွေမှာဆိုလို့ရှိရင်ဒီကီလိုကို150ဒေါ်လာနဲ့ဒီကနေ့ပြည့်စင်မှာတည်းဆင်းတော့တယ်ဒီကျွန်တော်ကဒီကကုန်တွေအများကြီးရတယ်ဥမာတစ်ပိတ်ကမှပါကတစ်ပိတ်ချင်းကြီးမြတ်တယ်အခုမမြတ်ဘူးအရင်ကြတယ်ဒါမဲ့ဒါပြီးပြီးတော့ပို့နေလို့ရတယ်ပို့နေဆိုတော့ငွေပြန်နေတဲ့အတွက်ကျွန်တော်
Bangladesh Becca, D. Becca, Porta, Gongman, the Miagudo, Lekan, you read the Bobo.
ละกันมาเลยละกันมาเลยละกันมาเลยเตียงวนละกันมาเลยเตียงวนปิสิเดอุปะกะเตียงวนดิบะอุปะกะเลเตียงวนละวิอะเลลูเวตอลุละลูเมียเดอะนะตะคูอะเสียยะไคมาเลอะคูลอลอเสียกั่วจ้ากั่วจ้าสุโลไตปวยเดียชิเนรอดิปีรินกงซีเตซองเยไผมายอเสียรุลุละละอะเซียนเปียเปียชิบาดละจนอดิมอมอแพมาโดอูตึงยออะไรโยเตมชิบาสุโล ผมมาปุ๊บดีๆแล้วเนาะโหมีสิ่งมันนี่ดีๆแล้วเนี่ยว่าจะมีอะไรมาพิเศษคือส่วนนี้ไอ้ล่ะโหลงทัวร์เนี่ยถอนออกจากที่นี่ทีนี้เราจะโหตะนาอีเตยไอ้เนี่ยตะนาไอ้อยู่อยู่เนี่ยจะนึกขึ้นได้ป่ะเนาะไม่ว่าจะจ้างจ๋ามองมองไม่มีก็ใช่ป่ะโหยังที่โหมาลาอ่ะมาตั้วอ่ะไอ้ดิโลสู้ไม่ลงอ่ะอยู่တော့ไม่ใช่ป่ะใช่ป่ะ
Okay, ကိန်းကစားတဲ့ပုံစံကိုလုံးဝအသွင်ပြောင်းလိုက်တဲ့အကြောင်းကုကဲကုမ္ပဏီကပြောပြီးအွန်လိုင်းကနေတိုက်ရိုက်ဂိမ်းတွေကိုစထရီမင်းလုပ်ပြီးတော့ကစားနိုင်မယ်စတဒီယာဝန်ဆောင်မှုကိုစတင်နေပါတယ် 4K TV တွေလက်ကင်ဖုန်းတွေပေါ်မှာအချိန်မြေးစထရီမင်းလုပ်ပြီးဂိမ်းကစားနိုင်မယ်လို့ဆိုတဲ့စတဒီယာဂိမ်းဝန်ဆောင်မှုရဲ့အသားချက်အားနည်းချက်တွေကိုမဆုမျက်မော်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင်
Game ကယူလုံးဝအသွင်ပြောင်းလိုက်တယ်လို့ဆိုတဲ့စတဒီယာဂိမ်းဝင်ဆောင်မှုကို Google ကတော့ November 19 ရက်နေ့ကစနေပြီးကိုသားညုံကြီးဟုတ်တယ်ဗျဂိမ်းဝါနာရှင်တွေအနေနဲ့ဂိမ်းတွေကို
download လုပ်စရာမလိုဘဲနဲ့တိုက်ရိုက် stream လုပ်ပြီးတော့အချိန်မြွေးနေရာမြွေးကစားနိုင်တဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွမ်မော်
Game set တွေမလိုတော့ဘဲနဲ့အိမ်က 4K TV ပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ်တက်ဘလက် computer တို့လက်ကမ် mobile phone တို့ပေါ်မှာပဲဖြစ်ဖြစ် ကိုအဆင်ပြေတယ်လို့အဆင်ပြေတဲ့နေရာမှာဂိမ်းကစားနိုင်အောင်လုပ်ပေးထားတဲ့ဝန်ဆောင်မှုလို့ Google ကတော့ပြောထားတယ်လေအဲ့လိုကိုကစားခြင်းနဲ့ဆက်သေးကိုဂိမ်းတွေတိုက်ရိုက်ရောက်လာအောင်လို့ Google ရဲ့ data center ကနေပြီးတော့ဂိမ်းတွေကို online ကနေ stream လုပ်ပေးလိုက်တာပါဥပမာ 4K TV နဲ့ကစားခြင်းနဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတော့မရှိတဲ့ဆက်လေးကိုတက်လိုက်ရုံပဲ computer တို့ tablet computer တို့ လက်ကင် phone တို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လဲတစ်ခေါက် setup လုပ်ထားလို့ရှိရင်နောက်အခေါက်တွေမှာ login လုပ်ပြီးတော့တိုက်ရိုက်ကစားရုံပဲ အဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေစရာမလိုဘူး ဒါကြောင့်မို့လို့ Google ကုမ္ပဏီရဲ့ဒီဥက္ကဋ္ဌလည်းဖြစ် Twitter manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနီးလို့ဆိုရဲရှင်
Google Stadia is a new generation gaming platform, one that does away with the traditional barrier.
Google Stadia ဆိုတာဂိမ်းကစားနည်းအသစ်တစ်ခုပါ ဂိမ်းကစားခြင်းသူတွေအိမ်မှာဂိမ်းကစားနိုင်ဖို့ပုံမှန်ဆိုရင်ဂိမ်းဆက်ဝယ်ရတဲ့အခက်အခဲကိုကျော်နွားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးမှာရုပ်ရှင်ကားလို့ရေးသွင်းမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးတဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချဲ့လက်တွေကို Google ရဲ့ data center ကသိမ်းပေးပါတယ်။ဂိမ်းလုပ်ငန်းကြီးတခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ်။
ကိုကစားခြင်းနဲ့ game ကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေတိုက်ရိုက်ရောက်ပို့ပေးတာပါအချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးတိုက်ရိုက် game streaming ဝင်ဆောင်မှုကနေပြီးအမြတ်ပြန်ရအောင်လုပ်နိုင်မယ်လို့နည်းပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြရဲ့ရှင်
Stadia ကို $130 ပေးပြီးတော့ဝင်ဆောင်မှုယူရဲဆိုရင် 4K TV မှာတက်ရမယ် Chromecast set သေးလေးပါမယ် controller ပါမယ် 3000ဝင်ဆောင်မှုရမယ် နောက်တကင်ကြီးတယောက်ကိုလည်းပြီးပြီးတော့ကစားနိုင်ပါပါ
ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလစင်ကြီးတစ်လကို $10 နဲ့ဝင်ဆောင်မှုပေးဖို့လဲအစီအစဉ်လုပ်ထားတယ်တဲ့ game ကစားသူတွေအများအားဖြင့် game တွေလက်လန်းမိနေအောင်လို့ အကောင်းဆုံးနည်းလို့ Google ကတော့ဆိုရဲ
We think that offering subscription to players is a great way for them to engage.
ဂိမ်း ကစားသူတွေကိုလာစီကြီးနဲ့ဝန်ဆောင်မှုပေးရတာ ဂိမ်း တွေနဲ့သူတို့အမြဲတီးတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်။ဒီနေ့ကဂိမ်းလုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ်။ ဂိမ်း developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လုပ်ထားတာပါ။တစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းတစ်ခုလည်းဖြစ်ပါတယ်။
Google Stadia game လုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Barsar ကလည်းသူတို့ game streaming ဝင်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ကြီးမားထားတာတဲ့
Our vision for Stadia is to reach billions of gamers. If you think about even the most
successful game consoles Stadia ဝင်ဆောင်မှုကိုယူကြလိမ့်မယ်လို့ညွှန်မှန်းထားပါတယ်။တမိုင်းမှာအအောင်မြင်ဆုံး game set တွေရတော့ကမ္ဘာလုံးမှာရောင်းရရင်အလုံးကြီးက150-150မကျော်ပါဘူး။ဒါတောင်မှအရောင်းအဆိုပမာဏပါ။ကျွန်တော်ဆိုရင်အသက် 4 နှစ်ကလေးက game ကစားလာတာပါ။ ကျွန်တော်တို့ဖွယ်လုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝန္ဒနာပါကြသူတွေအွန်လိုင်းစထရီးမင်းလုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီးပါပဲ။စတာဒီယာဝန်ဆောင်မှုကိုတန်းတရာလောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့အွန်လိုင်းစထရီးမင်းဂိမ်းတွေကိုလူတွေပို့ကစားလာကြအောင်တစ်ကမ္ဘာလုံးမ
တခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗ
ျ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
The graphics chip that we have in our version 1 hardware which is what
Google ဝင်မလာကစားပြီးဂိမ်းတွေကစားနိုင်တဲ့ version 1 hardware မှာတုံးထားတဲ့ graphic chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံးဂိမ်းဆက်တွေနှစ်မျိုးလုံးပေါင်းထားတယ်နဲ့ညီမျှပါတယ်ဂိမ်းတွေကိုအစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုးဂိမ်းတွေအနေနဲ့စိတ်လှုပ်ရှားစရာအကောင်းဆုံးတွေ့ကြုံကိုရကြမှာပါဂိမ်းကစားသူတယောက်အနေနဲ့အရေးသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင် Google Data Center ကနေအကောင်းဆုံးဤပညာတွေနဲ့လုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ
Stadia ဝင်ဆောင်မှုသစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K Basketball ဂိမ်းတို့ပါပါတယ်ဝင်ဆောင်မှုမှာအကျုံးမဝင်တဲ့ဂိမ်းတွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့
So in our launch window, which is now through the end of the year, we will have nearly 30 games available for players on Stadia.
The Stadia Mobile Network in Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာဂိမ်းပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်။အားကစားဂိမ်း၊ကောင်းပေါင်းပြိုင်တဲ့ဂိမ်း၊ Action ဂိမ်း၊စွန့်စားဂိမ်းတွေပါတဲ့ဂိမ်းမျိုးစုံပါပါတယ်။လက်ရှိထုတ်နိုင်မှုလုပ်နေတဲ့ဂိမ်းပေါင်းကတော့450လောက်ရှိပါတယ်။2020နောက်ပိုင်းမှာထွက်လာပါလိမ့်မယ်။
Google ကဂိမ်းလုပ်ငန်းတွေအခုမှစဝင်လာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့သုံးသပ်ထားတဲ့ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to
Stadia ကြောင့်ဂိမ်းလုပ်ငန်းမှာအပြောင်းအလဲဖြစ်သွားနိုင်ပါတယ် Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့ Spotify ကသချင်းနှားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နေတာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါတွေနဲ့နည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝင်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြေးနေတာတွေအများကြီးရှိတော့သူတို့အတိုင်းအတာနဲ့မလုပ်နိုင်တလဲဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အအုံပိုင်းရဲ့ကိုပိုင်း data center ရှိတာရဲ့ game ကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားတာချက်တွေရှိပါတယ်
Stadia game streaming ဆက်ဆက်ထွက်ချင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့တွေ့ကြုံကချောမွေ့ပေမဲ့လို့မျက်နှုံးမြင့် internet ဆက်သွယ်မှုအသေးစားရှိဖို့ကတော့ important လိုအပ်တယ်လို့ပြောကြတယ်မဆူပြမော
ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေဂိမ်းကစားနိုင်အောင်လုပ်ပေးထားပေမဲ့မျက်နှုံးမြင့် internet ဆက်သွယ်မှုကျိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမျက်နှုံးမြင့် internet မရှိရင်တော့ဂိမ်းတွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ဂိမ်းမာတွေကတော့ထောက်ပြနေကြပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger ပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးတဲ့တတ်တန်ရောင်သတင်းတော်ကိုလည်းနှာစင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီကမှာတော့အခါသားပြန်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်လာမော်ကိုပထမဦးဆုံးခြေလှမ်းနိုင်သူဟာအမေရိကန်အာကာသတရေကောင်နီးလ်အမ်စထရောင်းမဖြစ်ခဲ့ဘူးအခါသားပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော် Apple ကုမ္ပဏီကလည်းပထမဦးဆုံးမူရင်းထုတ်တဲ့ TV ရုပ်သံဇာတ်လမ်းတွေ For All Mankind လူသားအလုံးအတွက်ဆိုတဲ့ဇာတ်လမ်းမှာအဲ့လိုအခြေအနေမျိုးကိုကြည့်ကြရပါမယ်အဲ့ဒါတစ်ဆင့်အမျိုးသမီးအခွင့်အရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှု VNN စစ်ပွဲစတဲ့ကဘာတစ်ခုလုံးပေါ်မှာဂရဲရိုက်ခတ်စေတဲ့မတူညီတဲ့ကဘာတပိုင်းအခြေအနေတစ်ခုကိုဒီဇလန်းတွဲမှာဖန်တီးပြထားပါတယ်။အာဃာသနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်အောင်စုနဲ့ရှင်ပြိုင်မှုကအရေးနိုင်သွားတော့အာဃာသအစီအစဉ်တွေတိုးတက်အောင်လုပ်နိုင်ဖို့အတွက်အမေရိကန်က VNN ကနေစောစောစီစီထွက်သွားရတယ်ဆိုပြီးတော့ဇလန်းတဘောကိုဒီရုပ်သံစီဖန်တီးတဲ့အမှုဆောင်ထုတ်လုပ်ရေးမှူးရော်နယ်ဒီမောကပြောသွားတာပါ။ကမ္ဘာ့မိုင်းနဲ့နိုင်ငံရေးအပအဝင်လူ့အဖွဲ့အစည်းပြောင်းလဲသွားတဲ့ပုံစံတွေကအမေရိကန်ပြည်အောင်စုနဲ့ကမ္ဘာကြီးကိုပို့ပြီးတော့အကောင်းဘက်ကိုအပြုသဘောဆောင်တဲ့လမ်းကြောင်းပေါ်ဘလို့ပုံဖော်လိုက်လဲဆိုတာကိုသူတို့စိတ်ကူးရင်ပြီးတော့ရိုက်ထားပါတယ်လို့သူကပြောပါတယ်။ဒီဇလန်းတွဲကိုတော့ online ကနေပြီးဖမ်းယူကြည့်ရှုနိုင်တဲ့ Apple TV Plus ရုပ်သံလိုင်းမှာနိုဝင်ဘာ1ရက်နေ့မှာစပြီးတော့ပြသတာပါ။လူမဲအမျိုးသမီးတွေအပအဝင်အမျိုးသမီးတွေအာကာသတရေကောင်ဖြစ်လာတာဆယ်စုနှစ်အတွင်းလူမှုအပြောင်းအလဲတွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍပါဝင်လာတာတွေဒီဇလန်းမှာပါတယ်လို့မျိုးတကယ့်သမိုင်းမှာရှိခဲ့တဲ့အာဖဂန်ကိုရုရှားကျူးကျော်တာမျိုးမရှိခဲ့ဘဲနဲ့နည်းပညာအတွက်ဒေါ်လာတန်ပေါင်းထောင်ချီအကုန်ကျခံကြတာမျိုးဒီဇလန်းမှာရိုက်ထားပါတယ်။ဒီကနေပြီးတော့အမေရိကန်မှာရရှိအောင်မြင်မှုတွေထက်ဆယ်စုနှစ်တွေကြီးစောပြီးတော့နေရာကြီးစွမ်းအင်သုံးတဲ့ဘက်ထရီနည်းပညာသုတေသနတွေကတဆင့်တဘာဝပတ်ဝန်းကျင်အတွက်တန့်ရှင်းတဲ့စွမ်းအင်ထုတ်တာတွေ
မြေအောက်လောင်စာတွေထုတ်တာရက်ပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအတွက်တိတ်ပြီးစိုးရိမ်စရာမရှိတဲ့အခြေအနေမျိုးရောက်ခဲ့တာတွေဒါတွေကိုဇက်လန်းစင်တွေရိုက်ထားပါတယ်လို့ဒီရုပ်တံစီရီထုတ်လို့သူမောကပြောပါတယ်ဒီရုပ်တံဇက်လန်းဖန်တီးတဲ့ Ronald D. Morgan Battlestar Galactica နဲ့ Star Trek Deep Space Nine တို့လိုမျိုးသိပ္ပံရုပ်ရှင်ဇက်လန်းတွေကိုစံညွှန်ရေးသားထုတ်လုပ်ခဲ့လို့နာမည်ရထားတဲ့သူလည်းဖြစ်ပါတယ်ဇလန်းရဲ့ဆယ်ခုပါမဲ့ဒီရုပ်တံစီးရီးမှာနောက်ခံမျိုးမျိုးရှိတဲ့ဇက်ကောင်တွေလည်းပါတယ်လို့မျိုးနိုင်ငံကူရွှေပြောင်းသူတွေရဲ့ဇလန်းတွေလည်းပါတာမလို့တကမ္ဘာလုံးနဲ့ဆိုင်တဲ့ဇလန်းတွေလည်းဖြစ်ပါရင်မက္ကဆီကိုနိုင်ငံကတားဖာနေအောင်တမီလီနဲ့သူ့ရဲ့ဖခင်အမေရိကန်နဲ့ဇက်ကိုဖျက်ကူးရွှေပြောင်းလာပြီးတဲ့နောက်သူတို့နှစ်ယောက် NASA အမေရိကန်အာကာသအေဂျင်စီမှပါလာတာကိုလည်းဇက်ကွက်ဆင်ထားပါတယ်ကျွန်တော်တို့ရွှေပြောင်းဝင်ရောက်တဲ့သူတွေဆိုတာတခြားသူတွေရဲ့အလောက်ကန်တွေကိုဝင်လို့တဲ့လူတွေအနောက်ဆက်ပေးမဲ့လူတွေလို့မြင်ရမယ်ဆန်ဒီကဘာမှာလူအဖွဲ့စည်းတွေတန်ဖိုးရှိတဲ့အစိုက်အပိုင်းတွေဖြစ်နေဒီဇလန်းမှာဖော်ပြထားပါတယ်ရွှေပြောင်းဝင်ရောက်တဲ့သူတွေကိုဒုတိယဒန်စာနိုင်ငံသားတွေလို့ဆက်ဆံတာတွေနဲ့ပတ်သက်တဲ့အပြုသဘောဆောင်တဲ့သတင်းစကားပေးထားပါတယ်လို့မက္ကဆီကိုဖခင်အော့ကတေဗီယိုရိုဇယ်လက်စ်နေရာမှာတရုတ်ဆောင်တဲ့ဒယ်ပူအာတိုကပြောသွားပါတယ်ဒီရုပ်တံစီးရီးရိုက်ကူတာဘလောက်ကုန်ကြလဲဆိုတာကို Apple ရောထုတ်လုပ်သူဘက်ကရောမပြောပါဘူး။ဒါမဲ့လို့ဒီလိုဇက်လန်းတွေကို Apple ကုမ္ပဏီကအတော်လေးကိုငွေရရရောရောအကုန်ကျခံပြီးရိုက်ကူထားတာဆိုပြီး Ronald D. Morgan ဆိုပါတယ်။ဒီရုပ်ရှင်ဇက်လန်းတွေအတွက်1960လွန်ကာလတွေက NASA ထိန်းချုပ်ရေးဗဟိုခန်းပုံစံမျိုးဖန်တီးခဲ့တယ်လို့ဇလန်းကဇညွန်ရေးတဲ့သူတွေတရုတ်ဆောင်တွေနဲ့တခြားဇာတ်ရင်တိစောက်တဲ့သူတွေအတွက်အာကာသသမိုင်းပညာရှင်တွေအာကာသတရေကောင်းတွေကအတိုင်းပင်ခံတွေအဖြစ်နဲ့ဆောင်ရွက်ပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီသက်သက်ရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, my own yeah. Oh yeah, my own yeah. Painted on the side and bright red.မယ်တနာကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်အောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပေတိတိကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။အခုတင်းလာနေညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြန်မောင်ပြောပြပေးပါဦးမယ်ရှင်။
ဟောင်ကောင်မှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားသူအတိုက်ခံကိုယ်စားလှယ်တွေ90ရာခိုင်နှုန်းအနိုင်ရခဲ့ကြပါတယ်။ခရိုင်ကောင်စီ18နေရာရွေးကောက်တာမှာ18နေရာကတရုတ်ပြည်မကြီးအစိုးရကိုမလိုလားတဲ့သူတွေအနိုင်ရခဲ့ကြပါတယ်။ပြည်သူတွေရဲ့ဆန္ဒသဘောထားကိုအစိုးရအနေနဲ့သဘောထားအမြင်ကြကြဲနဲ့နားထောင်သွားမယ်လို့အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလန်ကပြောကြားပါတယ်။တရုတ်အစိုးရပြောခွင့်ရသူကတော့တရုတ်ရဲ့တနိုင်ငံစနစ်နှစ်ခုမှုကိုဆက်လက်ကျင့်သုံးမဲ့တချိန်ထဲမှာအချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးရေးတိုးတက်ရေးတွေကိုတရုတ်အစိုးရကကာကွယ်ဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားသွားပါတယ်။ဆက်ရစွဲမှုကျူးလွန်တဲ့အမေရိကန်ရေတပ် Navy SEAL တပ်ဖွဲ့ဝင်တယောက်ကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကြားဝင်ခဲ့ပြီးတဲ့နောက်ရေတပ်ဝင်ကြီးကိုကာကွယ်ရေးဝင်ကြီးကယာယီကနေနှုတ်ထွက်ခိုင်းခဲ့ပါတယ်။တောင်ကိုရီးယားနဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှတ်ဆွေးနွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံပူဆန်းစိတ်ကမ်းမြို့မှာဒီကနေ့စတင်ကျင်းပပါရယ်။နေ့ရက်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတွေမှာနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါရယ်။သမ္မတမွန်ဂျေအင်းနဲ့ဒေါအောင်ဆန်းစုကြည်ကြားနှစ်နိုင်ငံကိစ္စတီးခြားတွေ့ဆုံမယ်လို့လည်းမျှော်လင့်ရပါရယ်။ပူဆန်းနိုင်ငံတကာဘာသာတင်တက်သူမှာတော့အကြောင်းသူကျောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ဒီကနေ့တွေ့ဆုံပါရယ်။ဗိုလ်ထုနေကြရင်လည်းကိုရီးယားရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့အစီအစဉ်ရှိပါရယ်ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ Uber အငှားရဲ့လုပ်ငန်းကုမ္ပဏီလည်းပတ်ခွင့်လိုက်စင်ကိုတတ်တန်းတိုးမပေးတော့ဘူးလို့လန်ဒန်တရုတ်ပို့ဆောင်ရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ Mobile လက်ကင်ဖုန်း App ကနေတဆင့်ကားငှားနိုင်တဲ့ Uber အနေနဲ့ Key Theory ရဲ့လုံခြုံရေးစိတ်ချရလောက်အကာအကွယ်ပေးတဲ့စနစ်မရှိတာကြောင့်လုံခြုံရေးဆိုးရိမ်စရာတွေရှိတယ်လို့ဆိုပြီးလိုက်စင်တိုးမပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းရောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ခြင်းပြီးပြီးချင်းလိုင်းလိုမီတာ20 25 30မြေတို့ကနေနားဆင်နိုင်ပါတယ်။ဖီရီသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.